တော်ရရှိမြတ်ခင်အခုဆက်လက်နားဆင်ကြမှာတော့မြမအရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်မြမနိုင်ငံမှာလမ်းမဲ့ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စင်ချူမှားယွင်းနေတယ်လို့သိရပါတယ်ဆိုတော့တခြားစင်တွေရောမှန်ကန်မှုရှိပါရဲ့လားအထူးသဖြင့်အုတ်ထုတ်ရေးရန်တရားဆင်ရမူဝါဒတွေကိုချမှတ်တဲ့နေရာမှာတိကျမှန်ကန်တဲ့စင်စရာတွေပေါ်အခြေခံပြီးချမှတ်နိုင်ပါရဲ့လားမြမနိုင်ငံအုတ်ထုတ်ရေးပြုပြင်ပြောင်းလဲမှုဆိုင်ရာအကြံပေးအဖွဲ့ဝင်တူဖြစ်တဲ့ဒေါက်တာတင်မောင်သန်းနဲ့ကျွန်တော်ကျော်စင်သာဆွေးနွေးသုံးသပ်ထားပါတယ်ဆရာတင်မောင်သန်းခင်ဗျာမြမနိုင်ငံမှာအခုလောလောဆယ်ဒီမိုကရေစီနဲ့အတူဆုံးဆိုလို့ရွေးကောက်ပွဲလို့ပြောပါရမယ်ဒါတော့မှ85ရာခိုင်နှုန်းပဲမပြေခွင့်ရတာဆိုတော့ဒီရွေးကောက်ပွဲမှာတောင်မှမက်ဆီမှမကငါမစီဘူးဆိုရင်မက်ဆီမှမပါတဲ့လူရဲ့ဒီမိုကရေစီကမက်ပေးခွင့်ဆုံးဆုံးနိုင်တဲ့အခြေအနေရှိနေရောဆရာ
မက်ဆီကတော့အရေးကြီးတာပေါ့နော်ဆရာခုနပြောခဲ့သလိုပဲ2008ဖွဲ့စည်းပုံအရာစစ်တပ်က25ရာခိုင်နှုန်းယူထားတဲ့အတွက်ကြောင့်ရွေးချယ်တဲ့တရားပါလူမှုဆန္ဒအပြည့်စုံကိုစားမပြုနိုင်တဲ့အပြင်လူမှုကိုကိုစားမပြုတဲ့အများစုကိုကိုစားမပြုတဲ့အစိုးရလည်းတက်ဖြစ်နိုင်ပါတယ်ဒါကြောင့်မို့မဲခြင်းအရေးကြီးတယ်မဲပေးတာအရေးကြီးပါတယ
်ဆိုအနာဘိုင်းတွေကတော့အထူးသဖြင့်နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ကတော့ဒီကိစ္စကိုအလင်းနဲ့ထားမယ်ဆိုတော့ပြောတာတွေ့ရပါတယ်ကျွန်တော်ပထမဆုံးသိချင်တာကမဲဆန္ဒရှင်တွေကတော့သူတို့ရဲ့မဲတရားဟာဘလောက်အရေးကြီးတယ်ဆိုတာကိုတံပိုးထားကြတတ်ပါရဲ့လားမြန်မာနိုင်ငံမှာလူအများစုပေါ့ဆရာ
ဒီဘူးရအဖြစ်တော့မဲပေးရတဲ့အချိန်ရောက်တဲ့အခါကျမှပဲလူတွေကမဲပေးတာကိုအလေးနဲ့ထားပြီးဂရုတစိုက်ရှိတတ်ကြပါတယ်အမေရိကန်မှာလည်းပေါ့နော်ဒီတိုင်းမဲ့လို့ကျွန်တော်ထင်တယ်ယူတခြားနေရာတွေမှာလည်းမဲလာပေးတဲ့လူအရေးဖက်ကိုကြည့်လို့ရှိရင်အများသောအားဖြင့်မြန်မာနိုင်ငံတဲ့နိုင်ငံအများစုကနိုင်နေတာတွေ့ရပါတယ်ဒါကြောင့်မမကြည့်သူလူထုကတခြားကဘာပေါ်မှာရှိတဲ့တခြားပြည်သူတွေနဲ့ရှင်းလိုက်လို့ရှိရင်မဲပေးဖို့အသီးစိတ်တက်နိုင်တယ်လို့တော့ပြောလို့မရဘူးလို့ကျွန်တော်ထင်တယ်။ဒီချိန်မှာနည်းနည်းအလန့်ကွာဝေးနေတဲ့ချိန်မှာအတူကြီးနည်းနည်းအေးတဲ့သဘောပဲဖြစ်လိမ့်မယ်ထင်တယ်
။ဒီဘက်နိုင်ငံတွေမှာကတော့ဒီမိုကရေစီနဲ့နေသားကြနေပြီးမဲပေးလဲပဲဒီမိုကရေစီပဲအိတ်ထူတာလည်းမဟုတ်ဘူးဆိုတော့တချို့ကတော့စိတ်ဝင်စားပဲနေလဲပဲတိုင်းပြည်အတွက်ဘာမှမထူးရလာဘူးလို့တွေ့ကြမယ်။အခုဒေါ်နယ်ထရမ့်နဲ့ပတ်သက်လာရင်တော့သူတို့ပို့ပြီးအလေးနဲ့ထားပြီးစဉ်းစားကြမယ်ထင်ပါတယ်ဒီမှာ။ဆိုတော့မြန်မာပြည်သူတွေကိုကျွန်တော်စဉ်းစားမိတာကသိတဲ့ကြွရဲဆိုတာအာဏာရှင်လက်အောက်မှာနေခဲ့ရတော့ဒီမိုကရေစီကိုရမှဖြစ်မယ်ဆိုတဲ့စိတ်ကြလူတိုင်းကဖိနှိပ်ချုပ်နှံမှုတွေခံစားနေရတော့ဒီစိတ်ကြနဲ့ပြင်းပြခဲ့တယ်ဆိုတော့အခုဒီမိုကရေစီအစိုးရလက်ထက်ကိုရောက်လာတဲ့အခါမှာငါတို့မဲပြီးခဲ့တဲ့လောက်လဲစိတ်လဲထင်တဲ့လောက်လဲပဲတည်တည်သာသာကြီးမပြောင်းလဲလာဘူးအခုတခါမဲပြီးရင်လည်းပဲသိထုမှမဟုတ်ဘူးဆိုပြီးတော့ခပ်ပေါ်ပေါ်များသဘောထားကြသလားအဲ့ဒါကိုကျွန်တော်စူးစမ်းမိတာပါ
မဲပြီးတဲ့အချိန်ကာလရောက်ရင်တော့လှုပ်လှုပ်ရှားရှားတက်တက်ရွှားရှားရှိတတ်တယ်လို့ကျွန်တော်ကတော့အဲပြီးခဲ့တဲ့ပြည်ကြုံခဲ့ရတာလေးတွေရဆိုရင်တော့အဲ့ဒီလိုထင်ပါတယ်3-4လလောက်ဝေးနေသေးတဲ့ချိန်မျိုးမှာတော့နည်းနည်းလေးတမန်လူတိုင်းလူတိုင်းအတွက်နည်းနည်းစောနေသေးတယ်လို့ကျွန်တော်ထင်တယ
်ဆရာကတော့ပို့ပြီးကြည့်မယ်အုတ်ချုံရင်းနဲ့ပတ်သက်ပြီးတော့စဉ်းစားရမှန်ကန်မှုမက်ဆင်းတော့မှမှားယွင်းနေရဆိုရင်အုတ်ချုံရင်းနဲ့ပတ်သက်ပြီးတော့စဉ်းစားရတွေဟာလည်းသိအရေးကြီးမဲ့ထင်ပါတယ်အထူးသဖြင့်စီမံကိန်းတွေချမှတ်တဲ့ကိစ္စမှာဆိုတော့ပထမဦးဆုံးလွှမ်းခြုံပြောပကမြန်မာနိုင်ငံရဲ့အုတ်ချုံရင်းရန်ရာတွေဟာစီမံကိန်းမူဝါဒချမှတ်တဲ့နေရာမှာမှန်ကန်တိကျတဲ့စီရင်အင်းတွေကိုအခြေပြုပြီးချမှတ်နိုင်တယ်လို့သုံးသပ်မိပါလား
ပထမစီရင်ကိုအခြေပြုရမယ်လို့စဉ်းစားတာမျိုးတော့အားနည်းနေပြီးသလားလို့ကျွန်တော်ကတော့အဲ့ဒီလိုထင်တယ်ဒါကအပေါ်ကလည်းကြားတယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့စစ်အစိုးရခကြီးတလျှောက်လုံးမှာအောက်ခြေဒီစီရင်စရာတွေကိုခံရတဲ့ဝန်ထမ်းတွေနဲ့စကားပြောကြည့်တဲ့အခါမှာအချက်လက်နဲ့ပတ်သက်လို့ရှိရင်နှစ်မျိုးရှိတယ်လို့ပြောတယ်။တစ်ခုကတော့သူတို့က ground data ပေါ့နော်မြေပြေအချက်လက်နောက်တစ်ခုကတော့ GDP data ဆိုပြီးသူတို့ကဒီလိုခွဲပြီးပြောပါတယ်။ GDP data ဆိုတာကတော့စစ်အစိုးရကသူလိုချင်တဲ့ GDP ဖြစ်အောင်လို့အောက်ကအချက်လက်တွေကိုပြင်ပေးရတာပါ။ဒါကြောင့်မို့လို့တကယ်တရားဝင်မှတန်းတင်ရပြီဆိုတဲ့အခါတိုင်းမှာအဲ့ဒီ GDP data ဖြစ်အောင်လုပ်ထားတဲ့လူလုပ်တဲ့အချက်လက်တွေကိုပဲမှတ်တမ်းတင်ရပါတယ်။မြေပြင်အချက်လက်တွေကိုမှတ်တမ်းမတင်ရပါဘူး။ဒါကလွားကောင်ကြီးပြည်ဆိုင်ကောင်ကြီးမှတ်တမ်းတင်တဲ့ဝင်းမြေဌာနလိုကအစပြီးဌာနတိုင်းကအဲ့ဒီသဘောလုပ်ချရပါတယ်။လုပ်ချတဲ့အခါမှာလည်း ီအချက်လက်တွေကိုအားပြုအားထားပြီးဘူဝါဒချမှတ်တယ်ဆိုတဲ့အလေးထားကလည်းမရှိပါဘူးအပေါ်ကလိုတဲ့အချိန်ကျမှအချက်လက်ကိုကောက်ပြီးတောင်းတဲ့သဘောမျိုးပါနောက်ပြီးတော့အချက်လက်တွေကိုတည်တည်ချာချာစုဆောင်ထိမ့်သိမ်းမှန်ကန်အောင်ဖတ်လို့ရမယ်စနစ်အဲ့ဒီအတွက်အထောက်အကူပြုတဲ့လုပ်ငန်းပတ်ဝန်းကျင်ဥပမာဆိုပါတော့အခုမဲစင်းမှာရက်ွက်ကြီးရွာတို့ရေးမှုတွေစည်ရည်တွေကိုဒီကိုအားထားရတယ်ဆိုရင်အဲ့ဒီစည်ရည်မှာသွားစီလာစီရဘာရှင်မအစိုးရကထောက်ပံ့ထားတာရှိပါဘူးရွေးကောက်တင်မြောက်ပွဲအတွက်ကုန်ကျတဲ့ဘတ်ဂျက်ကြီးတစ်ခုလုံးကတကယ်ပြည်ပြည်မှာစည်ရင်ကောက်ရတဲ့ထရေအုပ်ချုပ်ရေးဌာနကိုတရားတစ်ချက်မှမပါပါဘူးစဉ်းစားတဲ့အခါမှာလည်းစည်စရာတွေကိုဘယ်လိုကောက်မလဲရွေးကောက်ပွဲမှာတော့ဘယ်လိုထိန်းသိမ်းမလဲဘယ်လိုစနစ်နဲ့သွားမလဲဆိုတဲ့စဉ်းစားပုံဖြစ်ကောဒီကောက်ပွဲကောင်းရှင်းလားရှိခဲ့ရလား
မြန်မာနိုင်ငံမှာရွေးကောက်ပွဲစလုပ်မယ်ဆိုတော့ဩစတြေးလျအကူအညီပေးမယ်မဲယုံနေပါ냐အကုန်လုံးပေါ်လေရွေးကောက်ပွဲအဆင်ပြေဖို့အတွက်အကူအညီပေးမယ်ဆိုပြီးတော့သူတို့ပြောခဲ့တာကြားခဲ့ရပါတယ်ပေးလဲပေးခဲ့တယ်ထင်ပါတယ်အဲ့ဒီအချိန်မှာတော့နိုင်ငံတကာကြွန့်ညင်သူတွေကဒီကိစ္စကိုထည့်ပြီးတော့သူတို့အကူအညီမပေးခဲ့ရဘူးလားခင်ဗျအဲ့ဒါလေးအချင်းအချင်းဟို
ကျွန်တော်ရွေးကောက်ပွဲကောင်းရှင်နဲ့တိတ်ပြီးတော့ထိတွေ့နေတဲ့အတွက်ကြောင့်မလို့တိတ်တော့မသိဘူးဒါပေမဲ့ဒီကရေ2015ရွေးကောက်ပွဲမှာတော့ဒီစည်ရင်းသွင်းတဲ့အခါမှာ software တဲ့ခြေခီသွင်းတဲ့အတွက်အကူအညီပေးခဲ့တာတွေရှိပါတယ် software ပိုင်းပေါ့နော်စည်ရင်းကောက်ယူတဲ့ဖြီတော့နိုင်ငံတကာကအကူအညီပေးတာမျိုးရှိခဲ့တယ်လို့ကျွန်တော်တော့မကြားမိဘူးပေါ့နော်ရှိကောင်းရှိခဲ့မယ်ဒါပေမဲ့ကျွန်တော်တော့မသိမကြားမိဘူးအဲ့တော့ budget ပိုင်းအရာဟောဘူဝါဒပိုင်းအရာပေါ့ကျွန်တော်တို့ရဲ့အုတ်ချုပ်လောက်ကင်ပုံကတော်တော်ကြီးကိုနောက်ကျနေသလားပေါ့နော်ဒါလေးလည်းစဉ်းစားဖို့ကောင်းတယ်လို့ကျွန်တော်ထင်တယ်အဲ့တော့မဲစင်းလေးတစ်ခုနဲ့ရွေးကောက်ပွဲတစ်ခုလေးကိုပဲမကြည့်ပဲနဲ့ရှင်ရင်းစရာတွေနဲ့မူဝါဒချမှတ်ဆောင်ရွက်ပုံအဲ့ဒီမူဝါဒချမှတ်တဲ့အခါမှာမူဝါဒချမှတ်တာကနိုင်ငံရေးဆရာပုဂ္ဂိုလ်တွေကချမှတ်တယ်နိုင်ငံရေးဆရာတွေပုဂ္ဂိုလ်တွေကလည်းမူဝါဒကိုစဉ်းစားတဲ့အခါမှာအချက်လက်အခင်းကျင်းတွေကိုချပြီးစဉ်းစားတဲ့အလေးအထားအဲ့ဒီလိုချက်လက်အခင်းကျင်းတွေကိုဘျူရိုကရေစီကပြင်ဆင်ပေးရတဲ့အလေးအထားเนาะဘျူရိုကရေစီကိုနိုင်တာကိုအဲ့ဒီစနစ်တွေရှိရလားပေါ့
ဟုတ်ဒါ
တွေကကျွန်တော်တကယ်ဒီဆောက်ရမယ့်ကိစ္စတွေလို့ကျွန်တော်ထင်တယ
်ဟာကျွန်တော်တခုမေးအောင်မခင်အဲ့တော့တင်ဒရိုစီမာစီဆိုရှယ်လစ်စီဝိုင်းဘာညာလောက်ခဲ့တာအဲ့ခေတ်တုန်းကတကယ်တမ်းကမ္ဘာနိုင်ငံတွေမှာကြည့်ရင်ဆိုရှယ်လစ်စီဝိုင်းဆိုပလန်အီကော်နမီမားကတ်ကဘလောက်လိုတယ်ဘလောက်ထုတ်မယ်ဆိုတော့တွက်ချက်တာသူတို့ကက်ပီတလစ်အီကော်နမီလို့ဒါဈေးကွက်နဲ့ဝယ်လို့အားနဲ့သူကသူညှိသွားတဲ့သဘောမဟုတ်ဘဲနဲ့အစိုးရကစီမံကိန်းနဲ့ချပြီးလုပ်ရတယ်လို့ဆိုပါတယ် on paper ကျွန်တော်ဖတ်ဖူးတာပေါ့လေဆိုတော့မြန်မာနိုင်ငံမှာဒီလိုမျိုးလုံအောင်မလုပ်ခက်လေသလားခင်ဗျာ
ဟိုမြန်မာနိုင်ငံမှာလုပ်ခဲ့တာကတော့လူထုကြုံတွေ့ရတဲ့ကြံစည်နာကိုဖြည့်ရှင်းစီမံခန့်ခွဲတာမဟုတ်ဘဲနဲ့အထက်လူကြီးကိုဝန်ထမ်းကစီမံခန့်ခွဲရတဲ့စနစ်ဖြစ်နေတယ်အခုလည်းအဲ့ဒီနေရာမှာရေကောက်တင်နောက်လိုက်တဲ့ခေါင်းဆောင်တွေတက်လာတယ်ဒါပေမဲ့အဲ့ဒီကောင်းဆောင်ဒီဘလို့ကြိုက်တယ်လေသူ့အထားပါလေအဲသူ့ကိုစီမံခန့်ခွဲဖို့အဓိကဝန်ထမ်းဘဝဆိုတာကဥတီရပါလေမဟုတ်လို့ရှိရင်ကျွန်တော်တို့ဝန်ထမ်းတွေပြောစကားကိုဥကားပြီးပြောရလို့ရှိရင်ညဉ့်ညင်းခံရမှာကိုဝန်ထမ်းကြောက်ပါတယ်ည
ဉ
့်ညင်းဘာဖြစ်နိုင်တယ်လို့မြည်တဲ့အခါမှာနေတဲ့သူကလုပ်ငန်းအဆင်မပြေတာစပြီးအပြောင်းရွှေ့တွေရာဓူးရပ်တိုက်ခံရတာတွေဖြစ်အများကြီးဖြစ်နိုင်တာပေါ့ဆရာဆိုပြီးပြန်ဖြေကြပါတယ်အဲ့ဒီစနစ်ကြီးကိုပြောင်းဖို့လိုတယ်အဲဒါကလည်းသဘာဝကျတယ်ကျွန်တော်တို့ပထမဦးဆုံးရွေးကောက်တင်မြောက်ခံရတဲ့အစိုးရဒါတွေကိုပြောင်းလဲဖို့ဆိုတာထက်လက်ရှိရှိနေတဲ့စနစ်နဲ့အသားကျအောင်လက်ရှိဘယ်လိုစနစ်တွေဖြစ်လာဆိုတာကိုသိအောင်အားထုတ်နေရတဲ့အချိန်ဖြစ်တွေ့တကြောင်ဒါလည်းနားလည်နိုင်ပါတယ်ဒါကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှမဟုတ်ဘူးအခုအာဏာမရခဲ့တဲ့တခြားပါတီတွေတက်လာရင်လည်းနောက်9နှစ်မှဒီလိုပဲသူကနားလည်အောင်ကြိုးစားရအောင်ပ
ါကျွန်တော်ပြပြမြင်မယ်အဲ့တော့အမရောတပိုင်းစစ်တပိုင်းအစိုးရထွက်သွားတဲ့အခါမှာဌာနဆိုင်ရာတွေမှာအတွင်းဝန် permanent post တွေတမရောကအရာရှိဆုံးတွေကိုခန့်ထားခဲ့တယ်ဆိုတော့ကိစ္စလည်းအများကြီးကြားပါတယ်ဆိုတော့ဒီကိစ္စကတော့ဘလောက်အရေးကြီးနေတယ်လဲဒီလိုတိကျမှန်ကန်တဲ့စီရင်စရာနဲ့စောစောကဆရာပြောသလိုအထက်ကြိုက်လူပေးရတဲ့ upward management ကိုအလေးနဲ့ထားနေရတဲ့အဖြစ်မျိုးပဲဆက်လက်ရှိနေတာဟာဒီအတွင်းဝန်တွေခန့်ထားခဲ့တဲ့ကိစ္စနဲ့တော့ပတ်သက်မနေဘူးလားဆရာ
တမရောအငိမ့်စားအရာရှိကြီးတွေပေါ့နော်တမိုးရှိတယ်တမိုးမရှိတာမဟုတ်ဘူးဘာကြောင့်လဲဘာကိုလုပ်မယ်ဆိုတဲ့အထူးတာဝန်ထိပြင်းပြင်းပြင်းပြင်းကျွန်တော်တို့ကပြောနိုင်ရင်ပြနိုင်လို့ရှိရင်သူတို့ဒီဖြစ်အောင်ကောင်းတယ်ဖော်နိုင်တဲ့အရာတွေရှိဒါပေမဲ့ အထူးတောင်းဝင်ဆိုတာဘလို့အဖြစ်မျိုးလဲပြည်သူကြုံရတာအဖြစ်ရှင်ဘလို့နီးလန်းနေရှိလဲဆိုရှားဖွေဖော်ထုတ်တဲ့နေရာမှာတော့လေ့ကျင့်ပေးတာသူတို့လည်းမရှိဘူးအရက်ဘက်ပညာရေးမှာလည်းအင်မတန်အားနေ
ကရော့စီယာမျိုးလင်းပါသလားဘလောက်လောက်ကြာမယ်ထင်ပါလဲ1 minute
အခုလောလောဆယ်မှာထွေထွေအုပ်ချုပ်ရေးပြုပြင်ကြောင်းလည်းမူအောင်မှာတော့ဘူဝါဒ unit ဆိုတာရှိတယ်ဘူဝါဒဆိုတာကချက်လက်တွေပေါ်မှာအခြေပြုပြီးတော့ချရတာဖြစ်တယ်အကုန်လုံးကမိမိသက်ဆိုင်ရာအချက်လက်တွေကိုဘူဝါဒအထောက်အပံ့ပြုအောင်တိတိကျကျစုဆောင်တဲ့စနစ်ကြီးကိုဖော်ဆောင်နိုင်မယ်ဆိုရင်တော့ဖြစ်နိုင်နိုင်မယ်လို့ထင်တယ
်လာမယ့်9 months မှာလား
အခုတည်းကစလို့ရှိရင်ဒီတန်းမှာစလုပ်တယ်လို့အဓိပ္ပာယ်ရတာပေါ့